မြန်မာနိုင်ငံမှာမနေ့ကတုန်းကကျင်းပပြီးစီးသွားတဲ့ရွေးကောက်ပွဲမှာအားနည်းချက်တချို့ရှိခဲ့ပေမဲ့ကြီးကြီးမားမားပြဿနာမရှိခဲ့ကြောင်းရွေးကောက်ပွဲစောင့်ကြည့်အကဲခတ်အဖွဲ့တွေကတုံ့တက်ခဲ့တဲ့အကြောင်းတင်ပြပေးမှာပါ။ကျွန်တော်ကတော့ဇော်ထက်ပါ။ကာယောဂကာလကန့်သက်ချက်တွေကြားကျင်းပရရဲ့ရွေးကောက်ပွဲအတွက်ကြိုတင်မဲပေးရာအပါအဝင်ရွေးကောက်ပွဲလုပ်ငန်းစဉ်မှာအားနည်းချက်တွေကြောင်းဝေဖန်မှုတွေထွက်ပေါ်လာခဲ့ပေမဲ့လည်းတနင်္ဂနွေနေ့ကကျင်းပရာမှာတော့ပြဿနာကြီးကြီးမားမားမရှိဘဲပြီးဆုံးသွားခဲ့ရလို့အကဲခတ်တွေကလက်ခံခဲ့ကြပါတယ်။ရွေးကောက်ပွဲစောင့်ကြည့်လေးလာရဲ့အဖွဲ့တွေကိုအစောပိုင်းမှာစောင့်ကြည့်လေးလာခွင့်မပေးရမျိုးရက်ကွက်နဲ့ကြေးရွာခွဲကမဲယုံတောင်ရှိသူတွေကဒေသတောင်ရှိသူတွေစီမှာထပ်မံခွင့်တောင်းခိုင်းတာမျိုးနဲ့စီမံခန့်ခွဲမှုအားနည်းချက်တချို့ကလွဲရင်2020မြန်မာနိုင်ငံရဲ့အထွေထွေရွေးကောက်ပွဲဟာအေးအေးချမ်းချမ်းနဲ့ပြီးဆုံးသွားရလို့ရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှု Pace အဖွဲ့ရဲ့အမှုဆောင်ဒါရိုက်တာစိုင်းရဲကျော်စွာမြင့်ကဒီနေ့ရန်ကုန်မြို့သတင်းစာရှင်းလင်းပွဲမှာပြောလိုက်ပါတယ
်ကြီးမားတဲ့ကျွန်တော်ပြဿနာမတွေ့ရပါဘူးမဲပေးတဲ့ဖြစ်စဉ်မှာကျွန်တော်တို့ရဲ့တိုင်းတာတဲ့ခါမှာပထမဘယ်လိုတိုင်းတာလဲဆိုရင်ကျွန်တော်တို့ကဟိုမဲယုံဖွင့်လာရင်ပြင်ဆင်လာကျွန်တော်တို့ဒီပိုင်းတိုင်းနေအဲ့ဒီဘာနဲ့ပတ်သက်လို့ကျွန်တော်တီးတန့်ကျွန်တော်တို့ဟိုဟိုစမ်းစစ်လေ့လာမပြုလို့ရတယ်အဲ့ဒါပြီးရတယ်မဲပေးတဲ့ဖြစ်စဉ်တစ်ခုလုံးကိုကျွန်တော်စမ်းစစ်ပြလာမပြုလို့ဆိုတော့ကတော့မဲစပေးတဲ့6နာရီကနေစပြီးတော့မှညနေ4နာရီမဲယုံနေပိတ်တဲ့အထိကျွန်တော်တို့အဲ့ဒါအဲ့ဒီဘိုင်းကိုကျွန်တော်တီးတန့်ကျွန်တော်တို့စမ်းစစ်လေ့လာမပြုလို့တယ်အဲ့ဒါပြီးရတယ်မဲယုံပိတ်တာမဲယူတယ်တော့တီးတန့်ကျွန်တော်တို့စမ်းစစ်လေ့လာမပြုလို့တယ်ဆိုတော့ဒီအပိုင်းမှာလည်းမဲပေးတဲ့ဖြစ်စဉ်စတဲ့အပိုင်းမှာလည်းကျွန်တော်တို့ကြီးကြီးမားမားပြဿနာမတွေ့ရဘူးကျွန်တော်တို့ဒီစီမံခန့်ခွဲမှုဘိုင်းဆိုင်ရာအားနည်းချက်တွေတော့ကျွန်တော်တို့ကိုရှိပါတယ်ဒါပေမဲ့ပြောရရင်ရုပ်ကောက်ပွဲဖြစ်စဉ်တစ်ခုလုံးကိုတက်ရောက်မှုရှိတဲ့အတိုင်းအတာနဲ့ scale ပေါ့လေ scale ရော scope ရောမှာကျွန်တော်တို့အဲ့လောက်မတွေ့ရဘူ
းရွေးကောက်ပွဲရလက်ကဘလို့ရွေးကောက်ပွဲအရေးအသွေးကနေထွက်လာတယ်လဲပွင့်လင်းမြင့်သာမှုရှိရလားအားလုံးပါဝင်ခွင့်ရကြလားဆိုတဲ့ဒါတွေကိုတိုင်းတာဖို့အတွက်အဓိကစောင့်ကြည့်လေ့လာခဲ့ကြောင်းမဲဆွယ်စည်းရုံးမှုကြိုတင်စောင့်ကြည့်မှုရွေးကောက်ပွဲနေ့စောင့်ကြည့်လေ့လာမှုမဲရလက်စုစည်းရာဒီအဆင့်၄ခုကိုအယောက်2800ကျော်နဲ့စောင့်ကြည့်ခဲ့တယ်လို့သူကပြောပါတယ်။ကယောဂအတားအဆီးအစီအမံတွေကိုရွေးကောက်ပွဲကော်မရှင်ကလုံဆောင်ခဲ့ပေမဲ့တချို့နေရာတွေမှာမဲယုံအကျယ်ဝန်းကြောင့်6ပေကြားမခွာနိုင်တာမဲယုံတွေရဲ့၄ပုံ2ပုံပဲမတန်ဆွမ်းသူတွေအတွက်ပြင်ဆင်ထားတာမဲယုံ3ပုံ2ပုံမှာလူရည်10ဦးအထိမဲစရင်မှမပါတာမဲယုံတွေရဲ့86ရာခိုင်နှုန်းကပဲကြိုတင်မဲစရင်ပုံစံ73ကိုမဲယုံအပြင်ဘက်မှာကတ်ထားတာမဲယုံတွေရဲ့9ရာခိုင်နှုန်းကကြိုတင်မဲပုံတွေအချိန်မီရောက်မလာတာမဲယုံတွေရဲ့7ရာခိုင်နှုန်းအောက်ကစန္ဒာမဲပုံနဲ့မဲလက်မှတ်အချိန်မီရောက်မလာတာဒါတွေကို Pace အဖွဲ့ကတွေးရှိခဲ့တယ်လို့ဆိုပါတယ်ကယောဂအခြေအနေကြီးကြလောက်ခရရဲ့ရွေးကောက်ပွဲဖြစ်ပေမဲ့မဲလာထဲရဲ့အရေးအတွက်ဟာများနိုင်ပြီးတရားမျှတရဲ့ရွေးကောက်ပွဲဖြစ်မယ်လို့မြင်ကြောင်းဂျပန်အစိုးရရဲ့မြန်မာနိုင်ငံရွေးကောက်ပွဲလီလာရဲ့အဖွဲ့ခေါင်းဆောင်မစ္စတာဆဆာကာဝါကအခုလိုပြောပါတယ်။ကိုဗစ်ကယောဂကြောင့်ရန်ကုန်မှာပဲစောင့်ကြည့်လီလာခဲ့ရတာကိုလောက်ခရကြောင်းလဲအွန်လိုင်းကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်
။မြန်မာにおきましてもこのコロナの問題は大変
နိုင်ငံတကာအနေနဲ့မြန်မာနိုင်ငံကနေတော့မှယခုအချိန်ပြုလုပ်ခဲ့တဲ့ရွေးကောက်ပွဲဟာဆိုလို့ရှိရင်တရားမျှတပြီးမှတိကျမှန်ကန်တဲ့ရွေးကောက်ပွဲဖြစ်မယ်လို့အားလုံးကနေမှအတိအမှတ်ပြုမယ်လို့ကျွန်တော်ထင်နေပါတယ်။ကုသမှုရခိုင်တို့မြန်မာနေတဲ့အချိန်မှာရွေးကောက်ပွဲပြုလုပ်ဖို့တင့်တော်ပါမလားဆိုတဲ့တင်ပြမှုတွေလည်းပဲရှိခဲ့တယ်လို့ကျွန်တော်ထင်ပါတယ်။ဆိုတော့ကျွန်တော်တို့ပြည်ထောင်စုအထူးရွေးကောက်ပွဲကော်မရှင်ကနေတော့မှတရားဝင်ကြေညာခြင်းပြုလုပ်ခြင်းမရှိသေးတော်များလည်းပဲကျွန်တော်ကြည့်ခဲ့တဲ့အနေအထားအရမဲထတဲ့ရခိုင်တို့ကတော့မြန်မာမယ်လို့ကျွန်တော်ထင်ပါတယ်။
မဲရလက်တွေကတော့အခုသတင်းကြေညာရဲ့အချိန်အထိစူးစီးနေတော့ပါကျူတင်မဲကတော့တနိုင်ငံလုံးအတိုင်းအတာနဲ့ဆိုရင်မဲယုံတွေရဲ့15ရာခိုင်နှုန်းဟာကျူတင်မဲတွေဖြစ်ကြရလို့စောင့်ကြည့်လေ့လာသူတွေကပြောပါတယ်အမေရိကန်တန်ယုံကလည်းဒီနေ့ကြေညာချက်တစ်ဆောင်ထုတ်ပြန်ခဲ့ပြီးဒီမိုကရေစီအတွက်နောက်ထပ်သမိုင်းမှတ်တမ်းရှောက်လှမ်းနေတဲ့ပြည်သူတွေကိုချီးကျူးကြောင်းနဲ့အမေရိကန်နိုင်ငံအနေနဲ့မြန်မာနိုင်ငံသားတွေနဲ့ဆက်ပြီးလက်တွဲသွားဖို့မျှော်လင့်ကြောင်းလည်းဖော်ပြခဲ့ပါတယ်တစ်ချိန်တည်းမှာပဲဥရောပသမဂ္ဂ EU နဲ့ပြည်ထောင်နိုင်ငံတို့ကမြန်မာနိုင်ငံမှာသမိုင်းဝင်ရွေးကောက်ပွဲတွေကျင်းပနိုင်ခဲ့ကြောင်းအသီးသီးထုတ်ပြန်ခဲ့ကြပါတယ်။မြန်မာနိုင်ငံသားတွေအနေနဲ့အခြေခံအခွင့်အရေးတစ်ရပ်ဖြစ်တဲ့မဲပေးခွင့်ကိုကျင့်သုံးနိုင်တဲ့အတွက်ဝမ်းမြောက်ကြောင်းလဲပြည်ထောင်နိုင်ငံကထုတ်ပြန်ချက်မှာဖော်ပြခဲ့ပါတယ်။ကျွန်တော်ကတော့ဇော်ထက်ပါ VOA အတွက်သတင်းပေးပို့လိုက်တာပါ။